အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲအဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ဟောင်းစမတ်သက်ပါဝါကိုရထားခံအပ်တယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဗိုလ်ထုတ်နေ့ကကြေညာလိုက်ပါတယ်။စမတ်သက်ပါဝါကသမ္မတဘာရက်အိုဘားမားလက်ထက်မှာအမျိုးသားလူကြိုရေးကောင်စီအဖွဲ့မှာတာဝန်ယူဖူးသလိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။စီနေအထက်လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့စမတ်သက်ပါဝါကနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံ20ဘတ်ဂျက်ပမာဏရှိတဲ့ USAID အဖွဲ့ကိုဦးဆောင်ရမှာဖြစ်ပါတယ်။အဲ့ဒီယာယီကိုအမျိုးသားလူကြိုရေးကောင်စီအဖွဲ့ဝင်အစဉ်ကိုတိုးမြှင့်သတ်မှတ်မယ်လို့လည်းဂျိုးဘိုင်ဒန်ကကြေညာပါတယ်။သမ္မတကြီးအောင်စမတ်သက်ပါဝါက2013ခုနှစ်က2019ခုနှစ်အထိကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ်။2003ခုနှစ်မှာတော့သူရေးခဲ့တဲ့ A Problem from Hell: American and the Age of Genocide အမေရိကန်နိုင်ငံရဲ့လူမျိုးတုံးတပ်ဖြတ်မှုခဲဆိုတဲ့စာအုပ်နဲ့အမေရိကန်စာပေနယ်ကအမြင့်ဆုံးဖြစ်တဲ့ Pulitzer ဆုကိုစကူရရှိခဲ့ပါတယ်။အဲ့ဒီစာအုပ်ကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမေရိကန်နိုင်ငံရဲ့နိုင်ငံသားရေးရာမူဝါဒအကြောင်းရေးသားထားတာဖြစ်ပါတယ်ခင်ဗျ။